မြန်မာနိုင်ငံရဲ့အချက်အထဲနဲ့ပြည်ပခါဟာဒေသတွင်းတည်ငြိမ်ရေးအပေါ်မှာနောက်ထပ်ချင်းချောက်မှုတွေဖြစ်မလာခင်နိုင်ငံတကာအနေနဲ့မြန်မာအရေးကိုဝိုင်းဝန်းကူညီဖြည့်ရှင်ပေးဖို့နဲ့မြန်မာပြည်ပခါမှာပါဝင်ပတ်သက်နေသူတွေအနေနဲ့အရက်သားတွေနဲ့အကူအညီပေးရေးဆောင်ရွက်နေကြတဲ့သူတွေကိုကာကွယ်ပေးဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်တီကဒီကနေ့ဒီကုလသမဂ္ဂလုံခြုံရေးကောင်စီမှာတိုက်တွန်းတောင်းဆိုသွားပါတယ
် To ensure the protection of civilians and of aid workers.To the countries neighboring Myanmar to allow safe access to
the countries. The countries are not going to be able to get the country. The countries are not going to be able to get the country. The countries are not going to be able to get the country. The countries are not going to be able to get the country. The countries are not going to be able to get the country. The countries are not going to be able to get the country. The countries are not going to be able to get the country. The countries are not going to be able to get ဖီလီပိုဂရန်တီကဒီနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့အစည်းအဝေးအတွင်းမနေ့တုန်းကတိုက်တွန်းပြောဆိုသွားတာဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ကမ္ဘာတဝက်ဖြစ်ပျက်သမျှအကြောင်းအရာတွေကိုအာရုံစိုက်ကြည့်ချက်တဲ့ဆိုပေမဲ့လည်းမဖြေရှင်းနိုင်သေးတဲ့ပြဿနာတွေကိုဦးစားပေးအားထုတ်ကူညီဖြေရှင်းပေးဖို့လုံခြုံရေးကောင်စီကိုတိုက်တွန်းသွားတာပါ။မြန်မာနိုင်ငံရဲ့ကိစ္စအပြင်ဂါဇာပြည်ပခစီးရီးယားဒုက္ခတွေအရေးနဲ့ကွန်ဂိုသမ္မတနိုင်ငံအခြေအနေယူကရိန်းနဲ့ဆူဒန်ရေးကိစ္စတွေကိုလည်းမဟာမင်းကြီးဖီလီပိုဂရန်တီကလုံခြုံရေးကောင်စီမှာပြောဆိုသွားပါတယ်။ကမ္ဘာတဝက်လက်နက်ကိုင်ပြပခါရီကြားမှာတိုက်ခိုက်နေတဲ့အဖွဲ့အစည်းတွေကနိုင်ငံတကာဥပဒေတွေကိုလိုက်နာဖို့ပြက်ကွက်နေတဲ့အတွက်စစ်အကြမ်းဖက်မှုနဲ့နှိပ်စက်ညှဉ်းပန်းမှုတွေကြောင့်ဥယျာဉ်စုခွာထွက်ပြေးရတဲ့ဒုက္ခသည်114တန်းတိရှိနေပြီလို့လည်းကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်တီကသတိပေးပြောဆိုသွားခဲ့ပါတယ်ရှင်